မနေ့တောက်ကြနေ့ကရန်ကုန်မှာကျင်းပတဲ့ Light Heavyweight တန်ကပတ်ချန်ပီယံပြိုင်ပွဲမှာပြိုင်ဘက်ကိုအနိုင်ထိုးပြီးရွှေကပတ်ချန်ပီယံဆုရရှိသွားတဲ့အောင်လအန်ဆန်ဟာတမိုင်းဝင်ကပတ်ချန်ပီယံနှစ်ထပ်ကွန်းဖြစ်သွားပါပြီ။အကြောင်းစုံကိုဆက်ပြီးနားဆင်ပါရှင်အခုကြားခဲ့ရတဲ့အတန်ကတော့ရန်ကုန်သူဝနာမိုးလုံလေးလုံအားကစားခမ်းမမှာကျင်းပခဲ့တဲ့ One Championship Light Heavyweight ကမ္ဘာ Champion ဘိုလူပွဲမှာအောင်လအန်ဆန်ကတိုင်ပတ်ဖြစ်သူဘရာဇီးနိုင်ငံသား Champion ဟောင်း Alexander Magado ကို56စက္ကန့်အတွင်းခြေထောက်ကန်ကျန်းနဲ့အလဲထိုးတက်နိုင်ခဲ့တဲ့အတွက်ရွှေကပတ်ကမ္ဘာ Champion အဖြစ်ဒိုင်းလူကြီးကကြေညာသွားတာပါအခုလိုစက္ကန့်ပိုင်းအတွင်းပြိုင်ဘက်ကိုမထင်မှတ်ပဲအလဲထိုးနိုင်ပြီးကမ္ဘာချန်ပီယံနှစ်ထပ်ကွန်းဖြစ်လာတဲ့အောင်လအန်ဆန်ရဲ့အောင်ပွဲကို MMA ကိုခံပညာဆောင်သုံးခွင့်ရတဲ့လက်ဝိတ်အားကစားလောကမှာတမိုင်းဝင်ဖြစ်ဂုဏ်ပြုခဲ့ကြတာပါ။ရွှေကပတ်နှစ်ခုရကမ္ဘာချန်ပီယံဖြစ်လာတဲ့အောင်လအန်ဆန်အတွက်အမေရိကန်ပြည်ထောင်စုမှာရှိနေတဲ့သူ့ရဲ့မိသားစုဝင်တွေကလည်းအလွန်ဂုဏ်ယူမိတယ်လို့မြန်မာပြည်ပွားကချင်တိုင်းရင်းသားတွေရဲ့ပြည်ထောင်စုအပေါ်တစ္ဆာရှိမှုဖြစ်တတ်သိဖြစ်ကြောင်းအကိုဖြစ်သူကမ်ဆန်းက VOA ကိုပြောပါတယ်။
အဲမတောင်းဝမ်းမြောက်အတောင်းနဲ့တော့ဝမ်းမြောက်ဝမ်းသာဖြစ်ရတာပေါ့နော်ဆေးဥစွာဖျားခြင်းကိုကျေးဇူးတင်ပါတယ်နောက်အကုန်လုံးအားပေးနေကြတဲ့တိုင်းပြည်ပြည်သားအလုံးပေါ့နောက်ကျွန်တော်ရဲ့မိသားစုဝင်တွေနောက်ခြားမျိုးတွေအကုန်လုံးပေါ့နောက်ဆူတောင်းနေတဲ့လူတွေအလုံးကိုအဲမတောင်းကျေးဇူးတင်ပါတယ်တိုင်းပြည်ကိုချစ်တဲ့ဟာပေါ့နော်ကျွန်တော်ကချင်တိုင်းရင်းသားတွေရောဒီပြည်ထောင်စုပေါ်မှာတစ္ဆာရှိပါတယ်တစ္ဆာဆောင်တည်မှုရှိတယ်နောက်တစ်ခုကချစ်ချင်းမေတ္တာရောအပြည့်အဝရှိပါတယ်
မနေ့ကရှင်ပြိုင်ထိုးတက်ပွဲမှာ heavyweight dan champion ဟောင်း Alexander Magado ကိုစက္ကန့်ပိုင်းအတွင်းမမျှော်လင့်ဘဲအနိုင်ထိုးတက်နိုင်ခဲ့တဲ့အတွက်ပွဲကြည့်ပရိသတ်တွေဘက်ကအတော်လေးအားမလို့အားမရဖြစ်ခဲ့ကြပါပြီ။အောင်လအန်ဆန်းအတွက်အလွန်ဂုဏ်ယူမိကြောင်း American ပြည်ထောင်စုကမြန်မာပရိသတ်တအုပ်ဖြစ်တဲ့ကိုစစော်လိုင်းကပြောပါတယ်
။ဒီအောင်လဝိတ်တန်းရနည်းနည်းလေးအတုံးထယ်ရဟိုပိုးသိမ်းလာလို့နေရတယ်။ဒါနဲ့တောင်းကောင်ကသူကရှိတယ်။ဒါနဲ့သူကတစ်ဖက်လူကသူ့ကိုချုပ်တန့်တဲ့နည်းနဲ့တုံးဖို့လို့စူးစားတယ်လို့ကျွန်တော်ကမြင်တယ်။အဲ့ဒီမှာအောင်လာချုပ်တက်တဲ့နေကိုလုပ်ပင်းသူကဟိုချီယူရက်ကိုသူကမအောင်စသုံးနေရဟိုနှစ်ချက်လောက်ကန်လိုက်ရဟိုဘက်ကနည်းနည်းတန်တန်ပေါ်တာတွေ့ရဟိုကလုံးမှုကြိုးစားတဲ့အားနဲ့သူကကန်နဲ့ကန်ချင်းနဲ့သွားဆိုင်နေကမှာဟိုတကယ်ကိုအပြင်းအားဖြစ်သွားတာဗျာအဲ့ဒီမှာတစ်ချက်တည်းပြစ်ကြသွားတယ်အဲ့ဒီမှာသူစင့်ထိုးမဲ့ဆိုရင်လည်းဟိုကထနိုင်ရမှာမဟုတ်ဘူးဒါကဒဏ်ရာပြီသွားတယ်ပြီသွားတဲ့ခါကျဒဏ်ရာနေထားလိုက်တယ်ဝေတန်ရပုံစံရပေါ့ဗျာသူကဘယ်စကြာရကြည့်ရင်အောင်လာဟိုပို့ပြီးတော့ပုတ်ခံအားပို့ကောင်းတဲ့သဘောရှိတယ်ဟိုဘက်ကလည်းချန်ပီယံဆိုတဲ့ခါကျတော့ဟိုတော်တော်လေးတော့ထိုးရမယ်လို့ညီထားတယ်အဲ့တော့ပွဲရတူသွားတယ်ပွဲအရတော့ကျွန်တော်အားမရဘူးဒါပေမဲ့အောင်လာနိုင်သွားတယ်ဆိုတော့ကျွန်တော်ဝမ်းသာတယ်ပေါ့လေ
အမေရိကန်ပြည်ထောင်စုမှာနေထိုင်တဲ့ကချင်တိုင်းသားအောင်လာအန်ဆန်းအနေနဲ့မြန်မာနိုင်ငံပြန်ပြီး MMA လက်ဝိတ်အားကစားလောကမှာကမ္ဘာချန်ပီယံဆုတွေရအောင်ရှင်ပြိုင်ခဲ့တဲ့အတွက်အခြားတိုင်းရင်းသားတွေအနေနဲ့လည်းဂုဏ်ယူမိကြောင်းမယ်ရီလန်းပြည်နယ်ကချင်းအတိုင်းဝိုင်းခေါင်းဆောင်တဦးဖြစ်သူတရုတ်ဆရာဒေါက်တာပေါ်ဇော်ခိုင်က VOA ကိုပြောပါတယ
်အရင်ပဲဂုဏ်ယူမိတယ်ပေါ့နော်ဘလို့ပဲဒီတိုင်းသားပဲဖြစ်ဖြစ်နိုင်ငံကိုကိုစားပြုရဲဆိုတော့ကျွန်တော်တို့အကုန်လုံးကတော့ကျွန်တော်တို့ပမာပိသားတွေရှိပါပဲလို့နော်ကချင်ပြည်မှာတိုက်ခိုက်မှုတွေရှိနေတယ်ဆိုတော့အဲလူတွေလည်းတိလာတယ်အစိုးရလည်းအတိမပြုလာတယ်ဆိုတော့သူ့အချင်းလေးအစိုးရလည်းအဖက်ကနေဒီတခုခုအကောင်းဆုံးတော့စင်စင်ပြိမ့်မယ်လို့ကျွန်တော်ပြောနေတယ်နောက်ပြီးတော့မနစ်ကသူ့နိုင်တဲ့ချိန်မှာလည်းပဲသူကကျွန်တော်ရတဲ့ပတ်စံကတော့ကချင်ဒုက္ခတွေကိုကြီးမယ်လို့သူပြောခဲ့ဘူးတယ်အခုလည်းသူကူညီလိုက်မယ်ဒီလိုကူညီချင်းအပြင်ပေါ့နော်အစိုးရနဲ့ဒီဒီကချင်တိုင်းသားတွေလက်နဲ့ကင်တက်ဖို့တွေကြားထဲမှာဒီကောင်းတဲ့အရာတွေဖြစ်လာမယ်နောက်ပြီးတော့သူ့အချင်းလေးလူတွေကတိလာတော့ကချင်မျိုးဖြစ်လာတဲ့ခါကျတော့အစိုးရလေးစဉ်းစားလိုက်ပြီးတော့ဒီဆင်ညာတဲ့စိတ်တွေရှိလာမယ်လို့ကျွန်တော်တို့ကမျှော်လင့်နေ
အောင်လာအန်ဆန်နဲ့အလက်ဇန်ဒါမာဂရိုတို့ရှင်ပြိုင်မထိုးတက်ခင်ပြုလုပ်တဲ့ပြိုင်ပွဲတွေမှာပါဝင်ခဲ့တဲ့ MMA လက်ဝိတ်လောကမှာနာမည်ရလာသူအသက်33နှစ်အရွယ်မြန်မာနိုင်ငံသားဖိုးတော်ကလည်းပြိုင်ဘက်ကမ္ဘောဒီးယားနိုင်ငံသားကိုပထမတစ်ချီမှရင်ခြေထောက်ကန်ကျန်းနဲ့အလဲထိုးပြီးအနိုင်ရခဲ့ပါရှင်